ရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေကြောင့်အင်းဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးမကြခင်တွားရောက်ကြည့်ရှုမဲ့စီစဉ်ကိုရခိုင်ပြည်နယ်အရေးနိုင်ငံတကာအကြံပေးအဖွဲ့ကကြိုဆိုလိုက်ပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံရေးကြန့်ကြာနေတဲ့အချိန်မှာတွားရောက်မဲ့ခီးစဉ်ဖြစ်တဲ့အတွက်အကျိုးရှိမယ်လို့မျှော်လင့်တဲ့အကြောင်းကိုလည်းရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့တာဝန်ရှိသူတွေဒီကနေ့စင်ကာပူနိုင်ငံကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ကြတာပါ။အပြည့်စုံကိုတော့ writer သတင်းဆောင်ပါကိုအခြေခံပြီးမတ်ဤတန်စင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်ကနေထွက်ပြေးသွားသူတိမ့်နေချီရှိနေတဲ့အင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုမြန်မာဆွေရရဲ့အစင်မြင်တာဝန်ရှိသူတို့အဖြစ်တွားရောက်ကြည့်ရှုမဲ့အစီအစဉ်ပေါ်အခြေနဲ့အားရတဲ့အကြောင်းရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ကပြောဆိုလိုက်ပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးလည်းဖြစ်ကလဒမကတွေ့မှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထည့်ဖို့ရေးကော်မတီကိုဦးဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးအနေနဲ့ခီးစဉ်အတွင်းမြန်မာဆွေရရဲ့ဆောင်ရွက်ချက်တွေကိုရှင်းပြနိုင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းရခိုင်ပြည်နယ်အရေးနိုင်ငံတကာအကြံပေးအဖွဲ့ခေါင်းဆောင်ဆူရာကီယက်စာတီရာထိုင်ကပြောပါရယ
် It is also encouraging to hearThat Minister of Social Welfare,
Lumu Wenan Wenji Le Phi Account Thae Phoe Committee Okkha Le Phit De Doctor Win Myat E Cost Bazaar Go Twa Me So Ra Ja Ya Da A Tet Sia Ba Cost Bazaar Ga Che Ni Ri Go Ko Rai Chi Shu Bo Imtan Ma Yee Ji De Lo Chan Pei Phwe Ni Ne Khan Sa Mi De Lo Myanmar Naing Ga Ba Ma Pyin Sin Tha De Che Ni Go Dokkha De Ri Go Shin Pya Bo Ga Le Po Bi Yee Ji Ba De
ပြည်ထောင်စုနှင့်ဩဂတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကိစ္စခန့်တွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဆာအစွန်းရောက်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းရာကနေနောက်ဆက်တွဲဖြစ်အင်းဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူဒုက္ခသည်6သိန်းခွဲကျော်လောက်ရှိတဲ့အကြောင်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒီနှစ်စံပိုင်းကလေးကသဘောတူထားကြပေမဲ့လည်းအစီအစဉ်တွေကြန့်ကြာနေချိန်မှာပဲပြည်အောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးတွားရောက်มาလဲဖြစ်ပါတယ်။ခီးစဉ်တွင်ဒုက္ခသည်တွေနေရပြန်နိုင်ရေးအဟံတာဖြစ်နေတာတွေကိုကြော်လာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလေထိုင်းနိုင်ငံသားရင်းဝင်ကြီးဟောင်းလည်းဖြစ်တဲ့ဆူရာကီယက်စာတီရာထိုင်းကပြောပါရယ
် But from what we've heard from Ambassador Kopsak I think many of them would like to return but we feel that is
Tamaji Hong Kobex Tanga ni ja ara ga ro အများစုကပြင်ကျင်ကြတယ်လို့ထင်ပါတယ်ဒါပေမဲ့လည်းဆက်သွယ်မှုအပိုင်းနဲ့မြန်မာနိုင်ငံဘက်မှာပြင်ဆင်ထားတာတွေနဲ့ပတ်သက်လို့သတင်းတွေအားနည်းနေသေးတယ်လို့ကျွန်တော်တို့ခန်းစားမိပါတယ်။ Cost Bazaar ကစခန်းတွေမှာရောက်နေသူတွေရဲ့ရခိုင်ပြည်နယ်ကအခြေအနေပေါ်သဘောထားအမြင်တွေလည်းရှိနေတာကြောင့် Kofi Annan Commission ရဲ့တိုက်တွန်းချက်တွေကိုအကောင့်ထည့်ဖော်နေတဲ့လူကယ်ပြန်ဝင်ကြီးကိုယ်တိုင်အများဆုံးသွားပြီးအခြေအနေကိုရှင်းပြဖို့လည်းကျွန်တော်တို့တိုက်တွန်းခဲ့တာပါ
။ဒေါက်တာဝင်းမြတ်ရဲ့ခီးစဉ်ကိုအစောဆုံးဒီသတင်းပတ်လောက်မှာစတင်ဖို့တိုက်တွန်းခဲ့တဲ့နိုင်ငံတကာအကြံပေးကော်မတီဝင်တဦးလည်းဖြစ်ထိုင်းအမတ်ကြီးဟောင်းလေးဖြစ်တဲ့ကော့ဖ်ဆက်ချက်တီကူကတော့အခုခီးစဉ်ကနေဒုက္ခသည်တွေရဲ့ပြန်နိုင်ရေးတွန်းအားဖြစ်လာဖို့မျှော်လင့်နေပါတ
ယ် approachable I mean people in Rakhine
အင်တမတ်ချင်းကရလွယ်ကူသူတယောက်ပါသူ့ရဲ့လက်ကင်ဖုန်းကိုနေ့စဉ်နဲ့အမျှရခိုင်ပြည်နယ်ကတာမန်ပြည်သူတွေဆက်နေကြတာပါဒါကြောင့်လည်းပဲအခြေအနေကိုတွားကြည့်ဖို့သူကအသင့်တော်ဆုံးလူပါလူတွေကြားမှာယုံကြည်အားထားမှုအတိုင်းအတာတစ်ခုရှိဖို့ဆက်ဆက်အဆင်ပြေမယ်ဆိုတာကိုအာမခံနိုင်ဖို့လိုမယ်လို့ထင်ပါတယ်
ဒုက္ခသည်တွေအတွက်နေရပြန်နိုင်ရေးနဲ့အကူအညီပေးရေးလုပ်ငန်းတွေကိုအချိန်မီမလုပ်နိုင်ခဲ့ရင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့မုတ်တုံရာသီနဲ့အတူပါလာမန့်မုံတိုင်းအလေအကြောင်းတည်ကြည်ထိခိုက်မှုတွေအကြီးအကျယ်ကျွမ်းဝနိုင်တယ်လို့လည်းစင်ကာပူနိုင်ငံကသတင်းစာရှင်းလင်းပွဲတွင်မှာပဲအကြံပေးအဖွဲ့အတာဝန်ရှိသူတွေကသတိပေးခဲ့ကြပါတယ်ရှင်